အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေနဲ့ NATO မဟာမိတ်တပ်တွေအားလုံးပြန်ရုပ်သိမ်းရင်းနဲ့အာဖဂန်မျိုးကိုမျိုးကိုတုံးပြီးအမေရိကန်နဲ့မဟာမိတ်တွေကိုအကြမ်းဖက်သမားတွေတိုက်ခိုက်မှုတွေကနေကာကွယ်ပေးရတဲ့အတွက်အသေးစိတ်လုပ်ငန်းတွေကိုလှုပ်ဆောင်မဲ့ဤပညာအဖွဲ့တွေထူထောင်ဖို့အမေရိကန်နဲ့တာလီဘန်အဖွဲ့တို့ကြားဗိုလ်တပ်ခုနေမှာသဘောတူညီချက်ရခဲ့ပါတယ်။အမေရိကန်ဘက်ကအာဖဂန်နစ္စတန်ပြန်လည်ပေါင်းစည်းရေးဆိုင်ရာအထူးကိုယ်စားလှယ်ဇာမင်ခါလီဇတ်နဲ့ကာတာနိုင်ငံမှာတရင်တပတ်နှိပါကြတွေ့ဆုံညှိနှိုင်းမှုတွေဇက်တိုက်လုပ်ခဲ့ရကနေစနေနေ့မှာတော့အပြီးတိုက်ခဲ့တဲ့နောက်တာလီဘန်ဘက်ကညှိနှိုင်းမှုမိုလာရှာမိုဟာမက်အဘတ်စ်စနေကကဇိုင်းကအသေးစိတ်ကိုထုတ်ပြောခဲ့တာဖြစ်ပါတယ်။ဤပညာဆိုင်အဖွဲ့နှစ်ဖွဲ့ကအဆိုပြုချက်တွေတင်သွင်းဖို့အတွက်ပြင်ဆင်နေကြောင်းနဲ့ဆုံးဖြတ်ချက်တွေချမှတ်ပြီးဖေဖော်ဝါရီ25ရက်နေ့ကာတာနိုင်ငံဒိုဟာမှာကျင်းပမယ့်နောက်တစ်ချီတွေ့ဆုံပွဲမှာချပြမှာဖြစ်ကြောင်းတာလီဘန်လိုလားတဲ့သတင်းမီဒီယာကိုဆန်နီဇာယီကပြောကြားခဲ့တာပါ။အခုတည်းပိုကြီးမားတဲ့ဆွေးနွေးပွဲကိုကျင်းပဖို့လုပ်နေကြောင်းနဲ့အာဖဂန်နစ္စတန်နိုင်ငံကနေနိုင်ငံခြားတပ်တွေထွက်ခွာမှုတေချာအောင်လုပ်တဲ့အနေနဲ့အဲ့ဒီဆွေးနွေးပွဲမှာအဓိကအင်အားကြီးနိုင်ငံတွေကုလသမဂ္ဂနဲ့အစ္စလာမ်နိုင်ငံတွေကကိုယ်စားလှယ်တွေပါတက်ရောက်ကြမှာဖြစ်ကြောင်းလည်းပြောပါရယ်။တာလီဘန်တွေဘက်ကလည်းအာဖဂန်နစ္စတန်မြေပေါ်ကနေနိုင်ငံတကာအကြမ်းဖက်ဝါဒကိုအတုံးချခွင့်မပေးဖို့အတွက်အာမခံမှာဖြစ်ကြောင်းလည်းပြန်လည်ပြောကြားခဲ့ပါရယ်။